တရုတ်ထောက်ပံ့နဲ့ဆောက်လုပ်မဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲရေအားလျက်စစ်စီမံကိန်းကိုဖျက်သိမ်းပေးဖို့အစိုးရကိုတောင်းဆိုမှုတွေတိုးလာနေချိန်မှာပဲမြစ်ချင်းနားမှာဂူလီပြုတ်လုံနေတဲ့ရန်နဲ့ချီတဲ့ဆန္ဒပြတောင်းဆိုမှုတွေမှာမြန်မာခရစ်ယာန်ခေါင်းဆောင်တွေပါပါဝင်လာကြပါတယ်။ဩဇာကြီးတဲ့ကက်သလစ်ဖုန်းတော်ကြီးကာဒီနယ်ချားလ်စ်မွန်ဘိုထုတ်ပြန်တဲ့ကြေညာချက်ထဲမှာမြစ်ဆုံဆဲတိချောက်မှုကမြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ဧရဝီမြစ်ကြီးရဲ့တဘာဝဝန်းကျင်ပျက်စီးမှုနဲ့တူမြစ်ကြီးကိုမှီခိုနေရသူဒေသခံတွေအတွက်ထိခိုက်စေနိုင်တာမို့ဒါကမြန်မာလူလူအတွက်တည်တံ့ချမှတ်လိုက်တာနဲ့တူနေတယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ဧရဝီမြစ်ကြီးကမြန်မာနိုင်ငံရဲ့အထိမ်းအမှတ်ပြည်ရုပ်တစ်ခုဖြစ်တဲ့အတွက်ဘာနဲ့မှမလဲနိုင်တယ်လို့အနာဂတ်ငြိမ်းချမ်းရေးအတွက်မြစ်ဆုံဆဲစီမံကိန်းကိုရပ်ပြရမယ်လို့ဖုန်းတော်ကြီးကပြောပါတယ်။တကြွလှုပ်ရှားသူတွေရဲ့တောင်းဆိုမှုကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်မြစ်ဆုံဆဲစီမံကိန်းကိုသမရဦးသိန်းစင်လက်ထက်2011ခုနှစ်မှာဆိုင်းငံ့ထားတာပါ။ဆယ်ကျိုးပုံမှုအများပြားဖြစ်တဲ့နောက်ပိုင်းအရှိတောင်အာရှဒေသမှာတိဆောက်မဲ့ဆယ်ရီကိုသေးသေးချာချာဆန်းစစ်မှုတွေလှုပ်လာခဲ့တာပါ။လာအိုမှာဂျလိုင်လာတုန်းကဆယ်ကျူးပေါမှုကြောင့်အ ਨੇ ဆုံး28ဦးသေဆုံးပြီးထောင်ပေါင်းများစွာအိုးအိမ်ပြောင်းရွှေ့ရတယ်လို့မြန်မာနိုင်ငံအလဲပိုင်းမှာလည်းဩဂုတ်လဆယ်ကျူးပေါမှုကြောင့်ရေကြီးရေရှမ်းပြီးလူပေါင်း6000ကျော်ရွှေ့ပြောင်းနေထိုင်ခဲ့ရပါတယ်။